ကရင်ပြည်နယ်မြဝတီမြို့တောင်ဘက်ကရင်မြို့သားအစည်းအရုံးတက်မာ6နယ်မြေဒူပလာယာခရိုင်တွင်းမှပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလ15ရက်နေ့ကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာကြောင့်စစ်ဘေးရှောင်တွေတောင်းနဲ့ချီပြီးနေဆက်တောင်ရင်မြစ်တစ်လျှောက်ကိုထွက်ပြေးတင်းရှောင်ခဲ့ရပါတယ်အခုအချိန်မှာတော့စစ်ကောင်စီဘက်ကနေမြေတွေကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းနေရက်ပြန်ဖို့အတွက်ဒေသခံတွေကိုပြောဆိုနေပေမဲ့ဒေသခံတချို့သာနေရက်ပြန်နိုင်ပြီးလေးကီကောဒေသကဒေသခံအများစုဟာတောတောင်တွေထဲမှာပုံအောင်နေရတာမို့နေရက်မပြန်နိုင်သေးဘူးဆိုပြီးဒုက္ခသည်အမျိုးသမီးတဦးကပြောပြပါဗျာ။အ
များစုကမပြန်နိုင်သေးဘူး။ဒါမှမဟုတ်အခုလေးကီကောဆိုလို့ဒီလိုလုံးမပြန်ရသေးဘူ
း
။ပြန်ရတယ်ဆိုလို့မေဝါခီးနဲ့ပဲခီးကောနဲ့ပဲဒါမှဘလို့ပြန်ဖို့ကဘလို့ခက်ခဲနေဖြစ်ရဆိုလေးကစ်ကောမှာတော့တည့်ရတော့သူတို့အခွင့်မပေးသေးဘူးလေဒီဘက်ကစ်ကောကတော့သူတို့အခုဘက်ကစ်ကောမှာပြန်နေတဲ့လူလေးဟိုမေဝါခီမှာပြန်နေတဲ့လူကတော့မြို့ထဲမှာသွားနေလူသွားလာနေလူတွေကိုကြတော့သူတို့ဓာတ်ပုံရိုက်တာပဲကတ်ချိတ်တာပြီးတယ
်
အဲ့ဒီကတ်ဖီမဝင်လို့ထွက်လို့ရတယ်ကတ်မရှိဝင်လို့ထွက်လို့မရဘူးအခုဒီအိမ်မှာမိသားစု9ယောက်ဆိုလို့ရှိရင်အငါခုလောက်တာတော့ဗောအဲ့ဒီမျိုးအေဒီကာပါလို့ရှိရင်တွားလို့လာလို့ရတယ်ကမပါလို့ရှိရင်အဲ့ဒီထဲတို့မပေးဝင်ဘူးလို့မျိုးဆက်ခဲဖြစ်တော့အခုတို့တွေပြန်ပေးဝင်တော့တို့တွေကပြန်နေရတော့ဗောတခြားမလည်းနေရတော့ဗောမပြန်ဘူးဆိုတော့အဲ့လိုမျိုးဗောကြောက်ရကြောက်နေရတော့ပြန်တော့လေကိုပြက်လာလို့ရှိဘူးမကောကိုညီနိုင်မဖြစ်ဘူး
လေကြီးကဒေတာဘက်ကိုမပြန်ရတာကတော့အဲ့ဒီဒေတာတဝိုက်မှာစစ်အင်အားတွေနဲ့လုံခြုံရေးချထားသလိုထောင်ထားတဲ့မိုင်းတွေကြောင့်မပြန်ရဲကြတာဖြစ်တယ်လို့လည်းဒုက္ခသည်အမျိုးသမီးကဆက်ပြောပြပါဗျာ။ဒါတည
်းမှာတော့မိုင်းတွေထောင်ထားတာတော့ရှိတယ်လေ။လေကြီးကတော့မှဝင်ရဲတာအဲ့ဒီမိုင်းတွေကြောင့်။တောင်ကြီးတစားမှရှိတယ်ပေါ့။ဒါမှဒီမိုင်းကပဲရတော့လို့ရှိတယ်။မကြီးချမ်းနဲ့လားကနဘေတောက်ဆောင်ရှိသေးတယ်အဲ့လိုမျိုးအမိုးလေးမိုးပြောနေကြတယ်ဒီလိုမျိုး
အမြမနေဆက်မြဝတီခရိုင်နယ်က KNU တပ်မ6ထိန်းချုပ်ရာ၄ကီကောမြို့တစ်ထဲကိုစစ်ကောင်စီတပ်တွေကဝင်ရောက်ပြီး ARR တိုင်းကလွှတ်တော်အမတ်2ဦးအပါအဝင်တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးခဲ့ပြီးတဲ့နောက် KNU တပ်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဒီကနေ့ထိဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကာလမှာတော့စစ်ကောင်စီတပ်တွေကနေရာယူတက်ဆွဲလာတဲ့အတွက်မဲထော်တလေးရွာပါဝင်ဖလူကြီးဖလူလေးပဟိကလောမင်းလက်ပံ၄ကေကောရတိကူစတဲ့ပြစ်ခတ်မှုတွေကြောင့်မလွတ်နိုင်တဲ့ကြေးရွာတွေကဒေသခံပြည်သူတွေဟာတောင်ရင်မြစ်ကိုဖျက်ပြီးထိုင်းဘက်ကိုမကြာခဏထွက်ပြေးတာတွေလည်းလုပ်ခဲ့ပါတယ်ရှင်။